မေလတရနေ့မှာကြာရောက်တဲ့မေဒီကဘာအလုတ်ကမားနေ့မှာလှူရဲဆူရဲချစ်တဲ့ကြမ်းမဖြစ်တဲ့အတွက်ကဘာမျိုးကြီးတွေမှာရဲလုံးလုံးရဲတွေတိုးချထားပြီးဒရုန်းရင်တွေကအသုံးပြုထားပါတယ်။မေဒီနေ့ကိုနိုင်ငံတော်အားလည်းရဲ့ဖြစ်နိုင်ငံပေါင်း80ကျော်မှသတ်မှတ်ထားတာပါ။အဝါရောင်ရောင်ပြန်အင်းကြီးဝပြီးတော့အစိုးရစတင်ဆန္ဒပြပွဲတွေနဲ့အကြံဖက်မှုတွေပါရှိနေတဲ့ပြည်တွင်းနိုင်ငံမှာလည်းမြို့တော်ပါရီတဝိုက်ရဲအင်အား9400နဲ့ဒါဇင်နဲ့ချီတဲ့ဒရုန်းရင်တွေအသုံးပြုဖို့စီစဉ်နေပါတယ်။ပါရီမြို့နယ်နိုင်ငံတော်ဝန်ကလမ်းမတွေပေါ်မှာဒီကနေ့မေဒီနေ့အထိမ်းအမှတ်ချိတက်ကြတဲ့အခါအဝါရောင်ရောင်မြန်အင်းကြီးဝတဲ့ဆန္ဒပြသူတွေယူနီယံလုပ်သားတွေနဲ့အစွန်းရောက်လှုပ်ရှားသူတွေပူးပေါင်းသွားနိုင်တဲ့အနေရှိတယ်လို့ပြည်တိပြည်ဒဲဝန်ကြီးခရစ်စတိုဖာကက်စတီနာကပြောပါတယ်။လုံလုံရေးတိုးမြင့်ချတာဟာဆန္ဒပြသူတွေကိုအကာအကွယ်ပေးဖို့တာမကပါရီမြို့ကိုအထူးပြုံမြို့တော်ဖြစ်အောင်လုပ်ဖို့ဆိုတဲ့လူမှုကွန်ရက်တွေပေါ်ကလုံဆော်စီုံနေတဲ့အပေါ်ကာကွယ်ဖို့လည်းဖြစ်တယ်လို့ပြောပါတယ်။ဂျာမနီနိုင်ငံမှာလည်းလူတွေဆန္ဒထုတ်ပေါ်ဖို့ One Man Revolutionaries အဖွဲ့ကတရင်းမနဲ့ချီတိုက်တွန်းနေကြလို့မြို့တော်ပါလီမလဲလုံချုံရင်အား9500အထိချထားရပါတယ်။အင်ဒိုနီးရှားနိုင်ငံမျိုးရောချက်ကတာမှာလဲလူ4000လောက်လမ်းမထွက်ဆန္ဒပြမယ်လို့ခန့်မှန်းထားတဲ့အတွက်လုံချုံရေးတွေတွန်းမြင်ထားတယ်လို့ရဲဌာနပြောခွင့်ရသူကပြောပါတယ်။ဒါအပြင်မေဒီဆန္ဒပြပွဲတွေနှစ်နဲ့ချီကျင်းပလာတဲ့တူရကီနိုင်ငံအစ္စတန်ဘူမြို့တက်ဆင်ရင်းမြင်ကိုလဲရဲတို့ကအကြမ်းနဲ့ချပြီးတော့ပိတ်ဆို့ထားပါတယ်။ဒီရင်းမြင်မှာ1989ကဆန္ဒပြသူတွေထဲပေးအဆောက်အဦတစ်ခုကနေတနက်နဲ့ပြစ်ခဲ့တဲ့အတွက်လူ34ဦးသေဆုံးပြီးတော့ရဲနဲ့ချီတန်ရာရခဲ့ပေမဲ့လည်းလက်တယ်မပေါ်ခဲ့ပါဘူး။အီရန်နိုင်ငံမှာလဲချစ်တဲ့ပေါ်လို့စီစဉ်တဲ့လွတ်လပ်တဲ့အလုပ်သမားတမကအဖွဲ့ဝင်ဆန္ဒဦးကိုတာဝန်ရှိသူတွေကဖမ်းဆီးလိုက်ကြောင်းဒေတာရင်းတွေကဖော်ပြပါရတယ်။